ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေရဲ့ဒဏ်တွေကြောင့်အမေရိကန်ပြည်တော်စုတွင်းမှာတော်မီလောင်နာတွေမိုးကောင်ရေရှားမှုတွေနဲ့အင်အားပြင်းတဲ့မုန်တိုင်းတွေအပါအဝင်တဘာဝဘေးအန္တရာယ်ကိုရင်ဆိုင်နေရတယ်လို့အမေရိကန်အစိုးရကထုတ်ပြန်တဲ့စင်ခန်းစာတစ်စောင်မှာဖော်ပြထားပါတယ်။အစိုးရဌာနတစ်စားစင်ကြော်ရဲ့အကူအညီနဲ့ရေးသားထုတ်ပြန်တဲ့အဲ့ဒီစင်ခန်းစာဟာတမနာဒေါ်နယ်ထရမ့်ရဲ့ တိတ်တိတ်ဆိတ်ဆိတ်နဲ့မနေ့တုန်းကပဲထွက်လာခဲ့ပါတယ်။အင်ဗီရောကတော့ဒီစင်ခံစားအပေါ်မှာတုံ့ပြန်ချက်ချက်ချင်းပေးတာမတွေ့ရသေးပါဘူး။ဆာမျက်နာပေါင်းတစ်ထောင်ကျော်ပါဝင်တဲ့အမေရိကန်ရဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာခံမှတ်ချက်အစီရင်ခံစာထဲမှာသတိပေးထားတာကကမ္ဘာကြီးပူနွေးလာမှုကြောင့်ပို့ပြီးတော့ပြင်းထန်ပြီးတော့အချိန်ပိုကြာမဲ့သဘာဝဘေးအန္တရာယ်တွေထပ်ပြီးတော့ကြုံတွေ့ရနိုင်ခြင်းရှိတယ်ဆိုတော့ပါပဲ။ဒီလိုဖြစ်နိုင်လာနိုင်တဲ့အခြေအနေတွေအတွက်ထိရောက်တဲ့ဆောင်ရွက်မှုတွေမရှိဘူးဆိုလို့ရှိရင်ပို့ပြီးတော့ဆိုးရွားတဲ့အဖြစ်တွေကြုံရလိမ့်မယ်လို့လည်းစင်ခံစားကသတိပေးထားပါတယ်ဒီလိုအဖြစ်ဆိုးတွေကိုရှောင်ရှားနိုင်အောင်မူဝါဒချမှတ်ပြီးတော့လှုပ်ဆောင်မှုလုပ်ရလို့လဲစင်ခံစားကတိုက်တွန်းပါတယ်ဒီစင်ခံစားထွက်ပေါ်လာရေးလှုပ်ဆောင်ကြတဲ့အစိုးရအဖွဲ့အစည်း73ခုထဲမှာစိုက်ပျိုးရေးဝန်ကြီးဌာနနဲ့အာကာသလေလာစူးစမ်းရေးအဖွဲ့ NASA တို့လည်းပါဝင်ပြီးတော့တုတေတီ300ကျော်နဲ့ရေးဆွဲထားတဲ့စင်ခံစားဖြစ်ပါတယ်